အခန်းလေးဖျားသခင်သည်သူ၏မိသားစုနှင့်ပြန်ပူပေါင်းခဲ့သည်ခရစ်များဟာယေရှုခရစ်ရဲ့ပြန်ကြွလာမည့်အကြောင်းအရာအလုံးကိုသိထားကြပါသည်သူဟာအပျိုစင်မိန်းမငယ်တဦးဖြစ်တဲ့မာရိအားဖြင့်မွေးဖွားလာခဲ့သည်ကိုသူတို့သိထားကြပါသည်ရှမာသဲခရစ်ဝင်ကျမ်းအခန်းကြီးတဲ့အခန်းငယ်18ကနေပြီးတော့25ခရစ်ယာန်မဟုတ်သောသူများဟာလည်းအထူးသဖြင့်ခရစ်စမတ်အလှပြင်ဆင်မှုအထဲမှာရှိတဲ့တငယ်တော်ယေရှုနာဇခွတ်ထဲမှာရှိတဲ့ရုပ်ပုံနဲ့ယဉ်နှီးပြီးသားဖြစ်ပါတယ်။အချို့သောခရစ်ယာန်ဓမ္မသချင်းများဟာမီရှဲအတူဦးဖြစ်ကြောင်းဓမ္မဟောင်းပရောဖက်များယေရှုမည်သို့ပြည့်စုံမှုရှိစီမိအကြောင်းကိုဖော်ပြထားပါတယ်။ယေရှုအတွက်လဝါကတိုင်ထက်တာလွန်သောအရာရှိပါတယ်ယေရှုသည်ဤလောကသို့ကြွလာပြီးတဲ့နောက်ပိုင်းမှာလဝါကတိုင်ပေါ်မှာအသေးခံရန်အကြောင်းသည်တခုရီးသောအစဉ်အမြဲတည်တဲ့ဥတီချက်တစ်ခုဖြစ်ပါတယ်တခင်ယေရှုဖျားဟာကျွန်ုပ်တို့၏အပြစ်များအတွက်အကျွန်ုပ်တို့ကိုခွန်းလွှတ်ပြီးထော်နီလန်းအားဖြင့်ကျွန်ုပ်တို့သည်ဖျားသခင်၏မိသားစုထဲသို့ပြန်လေဝင်ရောက်လာနိုင်သည့်နီလန်ဖြစ်ပါလိမ့်မယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး3ခန်းငယ်16ခရစ်ယာန်အများစုဟာယေရှုအကြောင်းစဉ်းစားသည့်အခါတွင်သင်တို့စိတ်ထဲမှာလဝါကတိုင်ပေါ်လာပါတယ်အဲ့ဒီအရာထဲကအကြီးကြီးတဲ့အကြောင်းအရာတချို့ကိုလွတ်သွားတတ်ပါတယ်ကျွန်တော်တို့ဟာလဝါကတိုင်အကြောင်းကိုအာယုံစုဆိုင်တဲ့အခါမှာဖျားသခင်ဟာယေရှုအမည်ရှိလူသားတူဖြစ်လာခဲ့သည့်အကြောင်းအရင်းမှာပြက်ကွေသွားတတ်ပါတယ်ခရစ်ယာန်အများစုဟာဖျားသခင်အဖို့လူသားတယောက်ဖြစ်လာရမှာအကြောင်းအရာများစွာအတွက်လွတ်တယ်ဆိုတာကိုနားလေသဘောပေါက်ခြင်းမရှိကြပါဘူးအကြောင်းအရာတစ်ခုမှာဖျားသခင်လူသားများနဲ့ပြုလုပ်ခဲ့တဲ့ဓမ္မဟောင်းကျမ်းရဲ့သဘောတူစာချုပ်အလုံးကိုပြည့်စုံစေရန်ဖြစ်ပါတယ်အခြားသောအကြောင်းအရာတစ်ခုကတော့ယခင်ကကျွန်တော်တို့ပြောဆိုခဲ့တဲ့ဆန့်ကျင်ပုံခံခဲ့ကြတဲ့ဝိညာဉ်များရဲ့ရလတ်ဆိုးများကိုပြုပြင်ရန်ဖြစ်ပါတယ်လူသားများဟာတနေ့မှာဖျားသခင်နဲ့အတူထာဝရရှိနိုင်သေးတဲ့အစီအစဉ်ကိုဆက်လက်လှုပ်ဆောင်ခဲ့ပါတယ်ဘာကြောင့်လဲဆိုတော့ဖျားရှင်သည်လူသားအားလုံးကိုဖြစ်စည်းရန်နဲ့သူ၏အစီအစဉ်ကိုရပ်တန့်ရန်အလိုမရှိသောကြောင့်ဖြစ်ပါတယ်။သူသည်လူသားများထံကိုခွန့်လွှတ်ခြင်းနဲ့သူနှင့်ယဉ်နီကျွမ်းမှုတစ်ခုကိုသူတို့အားပေးကမ်းလျက်အမြဲတမ်းပြန်လာလျက်ရှိခဲ့ပါတယ်။ဘုရားသခင်ကသူတို့ကိုသူအားယုံကြည်စေခြင်းခဲ့ပါတယ်။သူတို့ယုံကြည်ခြင်းအကြောင်းကိုဘုရားသခင်နဲ့အခြားသောသူများနဲ့စိတ်တဘောထားညီညွတ်မှုများနေထိုင်ခြင်းအားဖြင့်လူသားများဟာထို့ပေါ်ပြတာနေပါတယ်ဒါပေမဲ့ဖျားသခင်သားသမီးများဟာတစ်ချိန်လုံးသူ့ကိုငင်းပေခဲ့ကြပါတယ်တင်းတို့ဒီငါ့ကိုယုံကြည်ပြီးတင်းတို့ဤတစ္ဆာရှိမှုအားငါ့ကိုပြတာကြတယ်ဆိုရင်တင်းတို့ဟာငါနဲ့အတူရှိနေမှာသေးတယ်ဟုဖျားသခင်ပြောသည့်အချိန်တိုင်းမှာပြဿနာကပိုပြီးဆိုးဝါးသွားခဲ့ပါတယ်တမန်ကျမ်းစာကဤအပြုအမူကိုဖော်ပြရန်သိုးထိန်မပါပဲလန်လွေသောတူးစုများနဲ့နှိုင်းရှင်တုံ့တက်မှုကိုအသုံးပြုထားပါတယ်။ဟေရှာယအနာဂတိကျမ်းအခန်းကြီး53ခန်းငယ်6ရှမသက်ခရုဝင်ကျမ်းအခန်းကြီး9ခန်းငယ်36တူးများဟာတူးထိန်စောင့်ရှောက်သူတစ်ခုမှမရှိပါကအမြဲတမ်းလမ်းပြောက်နေတဲ့လူသားများနဲ့အလားတူနေပါတယ်။ပြီးခဲ့တဲ့အခန်းနောက်ဆုံးအပိုင်းမှာကျွန်တော်ရေးသားခဲ့တယ်လို့ပဲဖျားသခင်သားသမီးများဟာသူတို့ကိုတစ္ဆာရှိစေရန်အကူအညီပေးဖို့အသက်တော်နှလုံးသားများနဲ့ဖျားသခင်နဲ့အတူရှိခြင်းကိုလိုအပ်ခဲ့ပါတယ်။သူတို့ဟာမိမိကိုယ်ကိုနဲ့ဖျားသခင်မပါရှိသောအနာဂတ်တစ်ခုကိုကယ်တင်ရှင်းခံနိုင်ဖို့ရန်အတွက်နိလန်းတစ်ခုကိုလိုအပ်ခဲ့ပါတယ်။ဖျားသခင်ဟာလူတို့ကိုချစ်ပြီး လူသားတို့အားထာဝရတည်မြဲတဲ့အတ္တကိုရရှိစေခြင်းခဲ့ပါတယ်။ဘုရားသခင်အတွက်သူ၏သဘောတူညီမှုဂရိစာချုပ်များကိုလေးစားမှုဖော်ပြရန်နဲ့တည်ချင်းတဲ့အမင်္ဂလာကိုပြောင်းပြန်လှန်ပြစ်ရန်နဲ့သူ၏လူများကိုသူ၏ယုံကြည်ခြင်း၌ဆက်လက်တည်တံ့စေရန်အကူအညီပေးစေမိနိလန်တစ်တစ်ခုရှိဖို့လွတ်လာပါတယ်။အဲ့ဒီပြဿနာအတွက်ဘုရားသခင်၏အဖြေကအင်မတန်မှမမြွန်လင်းထားတဲ့အရာဖြစ်ပါတယ်။ဘုရားသခင်ဟာလူသားတူဖြစ်လာခဲ့ပါတယ်။သူဒီလူသားမျိုးတော်ဝင်ထဲကိုဝင်ရောက်လာခဲ့ပါတယ်။အဲ့ဒီအရာဟာယေရှုဖျားရှင်ရဲ့အစီအစဉ်ထဲကဝင်ရောက်လာတဲ့နေရာတစ်ခုဖြစ်ပါတယ်။ယေရှုဒီလူသားတူဖြစ်လာခဲ့သည့်ဖျားလည်းဖြစ်ပါတယ်။ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး1အခန်းငယ်1အခန်းငယ်14က15အထိကောလသဲအခန်းကြီး1အခန်းငယ်15ကမြို့20အထိအခန်းကြီး2အခန်းငယ်6ကနေပြီးတော့9အထိသူဟာဖြည့်ရှင်းဖို့လွတ်တဲ့ပြဿနာတစ်ခုစီတိုင်းတူအဖြေဖြစ်ပါတယ်လူသားများအားလုံးအတွက်အသေးခံခြင်းအပြင်သာတည်ခြင်းတည်းကျင့်ခြင်းအမင်္ဂလာကိုပယ်ဖြစ်ပေးမှာဖြစ်ပါတယ်အဲ့ဒီအရာဟာသူတည်ခြင်းအဆုံးမှာဖျားရှင်သာလျင်ဖြစ်မြောက်စေအောင်လှုပ်ဆောင်နေတဲ့အရာဖြစ်သည့်ရှင်ပြန်ထမြင်လို့မူခြင်းလိုက်လာခဲ့မည်ဟုဆိုလိုခြင်းဖြစ်ပါတယ်ယေရှုဟာအေဒင်ဥယျာဉ်ထဲမှာဖြစ်ပျက်ခဲ့တဲ့ဆန့်ကျင်ပုံကံမှုနဲ့နောက်ဆက်တွဲရလအများအတွေ့အဖြေဖြစ်ပါတယ်အာဗြဟံနဲ့ဘုရားသခင်သဘောတူစာချုပ်ကိုမှတ်မိပါသလားဘုရားသခင်ဟာအာဗြဟံနဲ့စာရာတို့ကိုကလေးတယောက်ရနိုင်စေရန်လျှို့ဝှက်ထူးဆန်းတဲ့ကြာဝင်ဆောင်ရွက်မှုပေးခဲ့ပါတယ်အဲ့ဒီအရာဟာအစ္စရယ်လူတို့ရဲ့နိုင်ငံစတင်မှုဖြစ်လာခဲ့ပါတယ်။သူ၏သားစဉ်မြစ်စစ်တဦးဟာဘေဘလုန်ရဲတိုက်ထဲမှာဖျားသခင်စွန့်ပေခဲ့သည့်တိုင်းနိုင်ငံအားလုံးကိုကောင်းချီးပေးလိုက်မယ်လို့ဖျားသခင်ကအာဗြဟံကိုပြောပြခဲ့ပါတယ်။အစ္စရယ်လူတို့ကိုပြင်ပမှာရှိတဲ့နိုင်ငံများအားကောင်းချီးပေးရန်ဂရိတော်ကိုပြည့်စုံစေမည်အာဗြဟံရဲ့တက်စာရှိသောတားစီမြစ်စစ်ဖြစ်စေခဲ့ပါတယ်ယေရှုသည်ထိုအာဗြဟံ၏တားစီမြစ်စစ်ထက်ဖြစ်လာတဲ့တားစီမြစ်စစ်ဖြစ်ပါတယ်ရှမာသက်ခရစ်ဝင်ကျမ်းအခန်းကြီး1အခန်းငယ်1လုကာခရစ်ဝင်ကျမ်းအခန်းကြီး3အခန်းငယ်34သူဟာကွဲကွာသွားသောတိုင်းနိုင်ငံများနဲ့လူများတို့ကိုနဂိုးအတိုင်းပြန်ဖြစ်လာစေဖို့အတွက်ဂရိပေးထားတဲ့သားတော်ဖြစ်ပါတယ်။သူဟာဟေရဒတ်လူမျိုးတွေကိုအခြားသောဖျားဤဩဇာအာဏာအောက်မှာရှိနေခြင်းကကေလွတ်ပါလိမ့်မယ်။သို့မှသာသူတို့ဟာဖျားသခင်မိသားစုနဲ့ပြန်လည်ပူးပေါင်းနိုင်မှာဖြစ်ပါတယ်။ကာလာတိအခန်းကြီး3ခန်းငယ်16ကနေပြီးတော့18အထိအခန်းငယ်26 29ယေရှုဟာအာဗြဟံနဲ့ပြုလုပ်ထားတဲ့သဘောတူစာချုပ်ကိုပြည့်စုံစေဖို့အတွက်အဖြေဖြစ်လာခဲ့ပါတယ်။ယေရှုဟာဒါဝိဒ်ရဲ့သားစဉ်မြစ်စစ်တူရီဖြစ်လာတယ်။ဒါကြောင့်မလို့သူဟာရှင်မင်းဖြစ်လာဖို့အတွက်အမှန်ကန်သောမိသားစုအထက်ကဖြစ်ခဲ့ပါတယ်။ရှင်မာသက်ခရစ်ဝင်ကျမ်းအခန်းကြီး1အခန်းငယ်1ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး1အခန်းငယ်3ယောမအဝရစာဆောင်အခန်းကြီး1အခန်းငယ်3ယေရှုဟာဒါဝတ်နဲ့ပြုလုပ်ထားတဲ့သဘောတူစာချုပ်ကိုပြည့်စုံစေဖို့ရန်အတွက်အဖြေဖြစ်ခဲ့ပါတယ်။သူထံမှမှန်ကန်သောဘိုးဘီးဘီးပင်များရှိခဲ့ပြီးသူဟာအပြည့်အဝဖျားသခင်ကိုတစ္ဆာရှိခဲ့ပါတယ်။သူဟာဖျားသခင်ကိုလုံးဝတစ္ဆာမဖောက်ခဲ့ပါဘူး။သူဟာဘယ်တော့မှဒုစရိုက်ကိုမပြုခဲ့ဘူးပါဘူး။ကိုရင်သူဩဝါဒဒုတိယစာဆောင်အခန်းကြီး5အခန်းငယ်27ခေဘေဩဝါဒစာဆောင်အခန်းကြီး4အခန်းငယ်15ရှင်ပေတရုပထမစာဆောင်အခန်းကြီး2အခန်းငယ်22သူဟာဘယ်တော့မှအပြစ်မကျူးလွန်ခဲ့ဘူးဆိုသည့်အချက်လည်းဟာသူဟာသီနာတောင်မှပြုလုပ်ခဲ့တဲ့သဘောတူစာချုပ်ထဲမှာရှိတဲ့ဖျားသခင်စီမံစည်းကမ်းများကိုလိုက်နာရန် အကောင်းဆုံးသောပုံဥပမာဖြစ်တယ်လို့ဆိုလိုခြင်းဖြစ်ပါတယ်။ယေရှုဟာအမြင့်ဆုံးသောဖျားသခင်ကိုယ်စားလှယ်တော်ဖြစ်ပါတယ်။ကောရိန္သုဩဝါဒဒုတိယစာဆောင်အခန်းကြီး3အခန်းငယ်18ကောလသဲအခန်းကြီး3အခန်းငယ်30ကျွန်တော်တို့နောက်ပိုင်းမှာဆွေးနွေးကြပါမယ်။ဒီအရာဟာတပည့်တော်တူးချင်းအပေါ်မှာဖော်ပြထားတဲ့အရာလည်းဖြစ်ပါတယ်။ရှင်ပေတရုဩဝါဒပထမစာဆောင်အခန်းကြီး2အခန်းငယ်21ဖျားသခင်ဟာလူသားတူအဖြစ်ခံယူခြင်းဆိုတာဟာနိုင်လျာခက်တဲ့အယူအဆတစ်မျိုးဖြစ်ပါတယ်ဖျားသခင်ဟာလူသားတူဖြစ်လာနိုင်ပါတယ်ဘာကြောင့်လဲဆိုတော့သူဒီလူပုဂ္ဂိုလ်တူထက်တာလွန်တဲ့ပုဂ္ဂိုလ်ဖြစ်ကြောင်းတွေ့ရပါတယ်ဖျားသခင်ဟာသူတို့ရဲ့တဘာဝတရားမှာအပြည့်အဝတူညီမှုရှိတဲ့လူပုဂ္ဂိုလ်၃ဦးဖြစ်ပါတယ်။တမန်ကျမ်းစာဟာဤလူပုဂ္ဂိုလ်၃ဦးကိုခွဲခြားဖော်ပြရမှာခမည်းတော်သားတော်တန်ရှင်သောဝိညာဉ်တော်အတုံးလုံးများကိုအတုံးပြုထားခဲ့ပါတယ်။ခရိယန်တို့တွေဟာလူပုဂ္ဂိုလ်၃ဦးနဲ့တဆူရီးသောဖျားဟုခေါ်ကြပါတယ်။သားတော်ဖျားသည်ယေရှုဟုသောလူသား၃ဦးဖြစ်လာခဲ့ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး1အခန်းငယ်1အခန်းငယ်14ကနေပြီးတော့15အထိတမန်ကျမ်းစာကျင့်ကြံသူတွေကထို့အရာကိုလူသားစာရိကိုခံယူခြင်း incarnation လို့ခေါ်ကြပြီးအဲ့ဒီမှာလူအသွေးအသားဖြင့်ဖျားသခင်ကြွဆင်းလာခြင်းဟုအဓိပ္ပာယ်ရတဲ့အတုံးနှုံးတစ်ခုဖြစ်ပါတယ်ယေရှုဟာသဘောတူစာချုပ်များကိုပြည့်စုံစေရန်ခမည်းတော်ဖျားကိုမှီခိုအားထားရသည့်တူဦးရီသောလူသားဖြစ်ပါれ။တာမန်လူသားယောက်ျားများသည်အဲ့ဒီအရာကိုလွတ်ဆောင်နိုင်ခဲ့လိမ့်မည်မဟုတ်ပါ။သူဟာသူ၏မိသားစုထဲမှလူသားများကိုပြန်လည်ခေါ်ဆောင်ရန်တားတော်ကိုလူသားယေရှုအဖြစ်ဆလတ်သည့်အကြောင်းအရာဟာဖျားသခင်ကကဗာမီကြီးမတီမရှိမီကပင်တည်ထားခဲ့ပြီးဖြစ်ပါれ။အဖေအဝရစာဆောင်အခန်းကြီး1အခန်းငယ်1ကနေပြီးတော့14အထိရှင်ပေတရုဩဝါဒပထမစာဆောင်အခန်းကြီး1အခန်းငယ်20ကျွန်တော်စိုးစိုးပိုင်းကရေးထားပြီးတဲ့အတိုင်းမှတ်မိကောင်းမှတ်မိပါလိမ့်မယ်အော်စရာကောင်းတဲ့အချက်ကဖျားသခင်ဟာလူသားမိသားစုတစ်ခုကိုပိုင်ဆိုင်စေလိုပို့ရန်အတွက်တားတော်ဟာလူသားတူဖြစ်လာစေရန်ညီမနှစ်စချင်းကိုခံရံနဲ့အသေးခံရံဆန္ဒရှိခဲ့ပါတယ်။ဓမ္မတိကျမ်းရဲ့အပိုက်တစ်ခုကစကားပြောဆိုမှုအားမိတို့ဖော်ပြထားသည်ကိုကြည်ပါ။ခရစ်တော်သည်ဤလောကသို့ကြွလာသောအခါ"အိုးဖခင်သခင်ကိုတော်သည်ရစ်နှင့်ပူဇော်တကားကိုအလိုတော်မရှိသည်ဖြစ်၍အကျွန်ုပ်အဖို့ကိုယ်ခန္ဓာကိုပြင်ဆင်တော်မူပြီ။ကြားစားလိုက်၌အကျွန်ုပ်ကိုအမှတ်ပြု၍ရည်ထားသည့်အတိုင်းအကျွန်ုပ်သည်ကိုရောဤအလိုတော်ကိုဆောင်းအံ့သောငါတောပါမိဟုအကျွန်ုပ်ဝန်ခံပါသည်ဟုဆော့ဆို၏ဟိဘေဩဝါဒစာအခန်းကြီး30အခန်းငယ်5နဲ့အခန်းငယ်9ပါတော်ဖျားသည်ယေရှုအဖြစ်မွေးဖွားခြင်းခံရန်ဆန္ဒရှိခဲ့သည်မှာကောင်းသောအရာတစ်ခုဖြစ်ပါတယ်လူသားများနှင့်သဘောတူစာချုပ်များသာအလုံးမလုတ်ခဲ့သည့်မဟုတ်ပဲဖျားသခင်အာနာဖြစ်ဆံမှုဖြစ်ကြတဲ့တားတော်များအဖြစ်ဖြစ်ပေါ်လာတဲ့ဒုက္ခအခက်အခဲများအားလုံးကိုဖြေရှင်းဖို့အတွက်လွတ်ခဲ့ပါတယ်အဲ့ဒီဆန့်ကျင်ပုံကံမှုများဟာဖျားသခင်ကိုလူသားတူဖြစ်စေဖို့လွတ်လာခဲ့ပါတယ်ဘာကြောင့်လဲဆိုတော့ဖျားသခင်ဟာသူ၏လူသားမိသားစုထဲကိုဝင်ရောက်ခြင်းအဖြစ်ဝိညာဉ်တော်အားလူသားများထံဆင်းကြွအစေဖို့အတွက်ပြင်ဆင်မှုများဖြစ်စေခဲ့ပါတယ်။ကြာဆင်းခြင်းထက်တာလွန်သောပြင်ဆင်ခြင်းဖျားရှင်ဟာယေရှု၌လူသားတူဖြစ်လာသည့်အတွက်ကြောင့်သူသည်တည်ဆုံးနိုင်ခဲ့ပါတယ်။ထိုအရာမှာအရေးကြီးပါတယ်။ဘာဖြစ်လဲဆိုရင်တည်ခြင်းတရားဟာတည်ဆုံးပြီးတဲ့နောက်ပိုင်းမှာအသက်ပြန်ရှင်လာသောတူးတယောက်အဖြစ်သာ ဆုံးရှုံးနိုင်ခဲ့ပါတယ်။သင်ဟာအရင်တည်ခြင်းမရှိဘဲနဲ့ရှင်ပြန်ထမြောက်ခြင်းမရှိပါဘူး။ယေရှုဟာဖျားဖြစ်တဲ့ကြောင့်မလို့မိမိကိုယ်ကိုတည်ခြင်းမှပြန်လည်ခေါ်ဆောင်နိုင်တဲ့တကူအစွန်းရှိတဲ့သူဖြစ်ခဲ့ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး30အခန်းငယ်16ကနေပြီးတော့18အထိယေရှုရဲ့တည်ခြင်းဟာဖျားသခင်အစီအစဉ်ဖြစ်တဲ့ကြောင့်သူဟာယေရှုကိုတည်ခြင်းကရှင်ပြန်ထမြောက်စေတော်မူလိမ့်မည်ဆိုတော့ကိုဖျားသခင်သည်ကဗာမြေကြီးမတီမရှိမီကပင်တည်ထားတော်မူခဲ့ပါတယ်။တမန်တော်ဝတ္ထုအခန်းကြီး1အခန်းငယ်23ကနေ24အထိအခန်းငယ်32တမန်တော်ဝတ္ထုအခန်းကြီး3အခန်းငယ်15တမန်တော်ဝတ္ထုအခန်းကြီး30အခန်းငယ်40ကာလာတိအခန်းကြီး1အခန်းငယ်1ရှင်ပြန်ထမြောက်ခြင်းကြောင့်ဖျားရှင်ထံကကျွန်တော်တို့၏အလှမ်းကွာနေမှုကိုကျင်းမြောင်းစေခဲ့ပါသည်။တည်ခြင်းတရားကိုအောင်မြင်ခဲ့ပါသည်။ထို့အရာများဟာအီဒင်ဥယျာဉ်ထဲမှရှိခဲ့တဲ့ဆန့်ကျင်ပုံကံမှု၏အကျိုးအဆက်များကြောင့်ဖြစ်ခဲ့ပါသည်။အာရဏဧဝဟာမွေပုံတရံစာရန်ဖြင့်ပုံကံသူဝိညာဉ်၏အကြံပြုချက်ကိုနားထောင်မိခဲ့တဲ့အခါမှာအစာပြုခဲ့တဲ့ပြဿနာများကိုဖြေရှင်းခဲ့ပြီးဖြစ်ပါတယ်ယေရှုအသေးချင်းနဲ့ရှင်ပြန်ထမတော်မူခြင်းဟာအပြစ်နဲ့ခွင့်လွတ်ခြင်းသာဝရအသက်ကိုရပြီးတော့ယုံကြည်သောသူတိုင်းတို့ဟာဖျားသခင်ဤမိသားစုဝင်ထဲမှာသာဝရတည်ရှိနေပါလိမ့်မယ်ယောမဩဝါဒစာဆောင်အခန်းကြီး4အခန်းငယ်16ကနေပြီးတော့25အထိယောမဩဝါဒစာဆောင်အခန်းကြီး8အခန်းငယ်30ကနေပြီးတော့17အထိယူဒအပိုက်ငယ်9ကနေပြီးတော့30အထိကောရိန္သုဩဝါဒပထမစာဆောင်အခန်းကြီး6အခန်းငယ်14ယေရှုဟာတည်ခြင်းကရှင်ပြန်ထမြောက်တာနဲ့ချစ်ချင်းကောင်းကင်ဘုံဟုခေါ်တဲ့ဝိညာဉ်လောကကိုပြန်သွားခဲ့ပါတယ်ယေရှုဟာကောင်းကင်ဘုံကိုပြန်သွားခဲ့ပြီးခမီးတော်ဖျားရဲ့နဘေးမှာရှိတဲ့ယာစပလင်ပေါ်မှာထိုင်နေတဲ့ရှင်ပင်ကိတောသောဩဇာအာနာအားပြန်အနှံခဲ့ခြင်းဖြစ်ပါတယ်ရှင်မာကုခရစ်ဝင်ကျမ်းအခန်းကြီး16အခန်းငယ်19ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး20အခန်းငယ်18ကောလသဲအခန်းကြီး3အခန်းငယ်1ဟေဘေးဩရစာဆောင်အခန်းကြီး7အခန်းငယ်1အဲ့ဒီအရာဟာတန်ရှင်သောဝိညာဉ်တော်ကိုမစီလွတ်နိုင်ခင်မှာဖြစ်ဖြစ်ဖို့ရန်အတွက်လိုအပ်တဲ့အဖြစ်ဖြစ်ဖြစ်လာခဲ့ပါတယ်တန်ရှင်သောဝိညာဉ်တော်ဟာဖခင်သခင်ကိုလက်ခံယုံကြည်သောသူများအထဲမှာနေထိုင်ဖို့ရန်အတွက်ဖြစ်ပါတယ်တမန်တော်ဝတ္ထုအခန်းကြီး1အခန်းငယ်33ယောမဩရစာဆောင်အခန်းကြီး8အခန်းငယ်9ကနေပြီးတော့17အထိတန်ရှင်သောဝိညာဉ်တော်ဆင့်သက်လာဖို့ရန်အတွက်ယေရှုထွက်ခွာဖို့လွတ်လာခဲ့ပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အခန်းငယ်25ကနေပြီးတော့26အထိရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး15အခန်းငယ်26ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး16အခန်းငယ်9ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး24အခန်းငယ်49ဝိညာဉ်တော်ကြွဆင်းလာသည်ယေရမိနှင့်ယေဇကျေလတို့၏ဖော်ပြထားသောသဘောတူညီမှုအတိပြည့်စုံခြင်းဖြစ်လာပါသည်ယေရမိအနာဂတိကျမ်းအခန်းကြီး31အခန်းငယ်37မှ34အထိယေဇကျေလအခန်းကြီး36အခန်းငယ်22ကနေပြီးတော့28အထိဒုစရိုက်ကိုအောင်မြင်ခြင်းအတွေ့တကိုးဆုံးအားကိုပေးသည့်ဝိညာဉ်တော်ဖြစ်ပါလိမ့်မယ်ကာလတိဩဝါဒစာဆောင်အခန်းကြီး5အခန်းငယ်16ကနေပြီးတော့19အထိဝိညာဉ်တော်၏လွတ်ဆောင်မှုများဟာယေရှုခရစ်လွတ်ဆောင်မှုများထက်တာ၍ကြီးမားပါလိမ့်မယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အခန်းငယ်12ယေရှုဟာပရိသတ်ချုပ်အသည့်အစပြုဖို့ရန်အတွက်သူ၏တည်ခြင်းနဲ့ရှင်ပြန်ထမတော်မူခြင်းလိုအပ်ကြောင်းတိထားရပါတယ်ဒါကြောင့် သူ့အသွေးဒီသူတို့အတွက်တွန်းလောင်းပေးသောသဘောတူစာချုပ်၏အသွေးဖြစ်တယ်လို့နောက်ဆုံးညစာစာပွဲ၌ယေရှုကတပည့်တော်တို့ကိုပြောဆိုခဲ့ပါတယ်။ရှမာသဲခရစ်ဝင်ကျမ်းအခန်းကြီး26အခန်းငယ်28မာကုခရစ်ဝင်ကျမ်းအခန်းကြီး24အခန်းငယ်24ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး22အခန်းငယ်20ယေရှုဟာကောင်းကင်ဘုံကိုပြန်သွားခဲ့ပြီးဝိညာဉ်တော်ဟာဤလောကမြေကိုကြွဆင်းလာသည့်အခါမှာလူသားများဟာနောက်နောက်ဒုစရိုက်အပြစ်နဲ့မကောင်းမှုကိုရင်ဆိုင်ရရတဲ့အခါမှာအားကိုးရမယ်မဖြစ်တော့ပါဘူးအချင်းချင်းအပြင်ဆိုရမယ်ဆိုရင်ဘုရားသခင်ဟာလူသားမျိုးဝင်စုတစ်ခုကိုရရှိစေရန်သူသည်ဆက်လက်ဖြစ်ပွားနေတဲ့ဆန့်ကျင်ပုံကံမှုများနဲ့သူရရလက်များကိုပြုပြင်လာခဲ့ပါတယ်သူဟာအဲ့ဒီအရာကိုလူသားတဦးဖြစ်လာခြင်းအပြင်လှုပ်ဆောင်ခဲ့တာဖြစ်ပြီးသဘောတူစာချုပ်၏တတ်မှတ်ချက်များအားလုံးကိုလည်းသူကိုယ်တိုင်ပြည့်စုံစေခဲ့ပါတယ်အဲ့ဒီစောက်ထဲမှာရှိတဲ့ကျွန်တော်တို့မူလမေးခွန်းကိုစဉ်းစားဆင်ခြင်ကြည့်ပါဘုရားသခင်ဘာကိုလူချင်ပါသလဲသူဟာတင့်ကိုလူချင်ပါတယ်ဒါအပြင်သူဟာတင့်ရဲ့တူနှိုင်းမဲ့တဲ့တားတော်ကိုယေရှုအနေဖြင့်တည်ခြင်းနဲ့ဒုစရိုက်အပြည့်ပြဿနာတွေကိုပြုပြင်ရန်ဤလောကသို့ဆ िल ွတ်ခဲ့တာဖြစ်ပါတယ်သူဟာတင်တို့ကိုအိမ်တို့ထာဝရခေါ်ဆောင်ဖို့ရန်အတွက်သူဒီသူတူနှိုင်းမဲ့ရတဲ့တားတော်ကိုလူသားများနဲ့သူသဘောတူညီချက်များအားဖြင့်ဖြည့်ဆည်းပေးရန်ဆ िल ွတ်ခဲ့တာဖြစ်ပါလေဘုရားသခင်ဟာလူသားမျိုးနွယ်မိသားစုထဲကိုဝင်ရောက်လာခဲ့ပါတယ်အခြားသောနီလန်မရှိပါဘူးဤတရင်ကောင်းဟာကျွန်တော်တို့ပြုမှုကြင့်ကြံလှုပ်ဆောင်မှုနဲ့လုံးဝသက်ဆိုင်မှုမရှိသည်မှာအကြောင်းများစွာရှိပါတယ်ကျွန်တော်တို့ဟာဘုရားသခင်အချစ်ချင်းမေတ္တာနဲ့ကယ်တင်ခြင်းကိုရယူနိုင်ခြင်းမရှိပါဘူးအဲ့ဒီဟာစီကံစီမင်းများကိုလိုက်နာခြင်းဟာမလုံမဖြစ်တဲ့အကြီးမားဆုံးသောအကြောင်းရင်းဖြစ်ပါတယ်ကျွန်တော်တို့ရဲ့မပြည့်စုံတဲ့ပြုမှုကြင့်ကြံပုံတွေဟာလုံလောက်မှုရှိလိမ့်မယ်လို့တွေးထင်မိပါကယုတ်မမေးရကြပါလိမ့်မယ်ကျွန်တော်တို့ဟာကယ်တင်ခြင်းကိုရယူနိုင်ပါကယေရှုရဲ့ရှင်ချင်းတည်ခြင်းနဲ့ရှင်ပြန်ထမ်းပါတော်မူခြင်းကိုဘေတော့ခါမှကျွန်တော်တို့လိုအပ်လိမ့်မည်မဟုတ်ပါဘူးစာရန်နဲ့သူ၏အကူများဘုရားသခင်၏အစီအစဉ်ထဲတွင်တင့်ကိုအကျွန်ုပ်မလွဲစီခြင်းသောနောက်ထပ်အောစရာအကြောင်းတစ်ခုရှိပါတယ်အဲ့ဒီအကြောင်းကိုတင်စဉ်းစားမိပြီးဖြစ်ကောင်းဖြစ်ပါလိမ့်မယ်ကျွန်တော်လည်းအချိန်များစွာလှုပ်ဆောင်ခဲ့ပါတယ်ယေရှုတည်ခြင်းနဲ့ရှင်ပြန်ထမ်းပြတော်မူခြင်းသည်စာရန်လှုပ်ဆောင်ခဲ့သည့်မကောင်းသောအကျိုးရလတ်ကိုမဖြစ်စေနိုင်ခဲ့ပါဘူးယေရှုရဲ့တည်ခြင်းနဲ့ရှင်ပြန်ထမ်းပြတော်မူခြင်းဟာဤလောကကိုပြည့်စေသည့်မကောင်းမှုများကိုမတားဆီးပါကယေရှု၏တည်ခြင်းနဲ့ရှင်ပြန်ထမ်းပြတော်မူခြင်းသည်တိုင်းနိုင်ငံများအပေါ်ရှိတပုံဝိညာဉ်များရဲ့ဩဇာအာဏာများအားဖယ်ရှားပေးပါကအဲ့လိုဖြစ်ရင်စာရန်နဲ့အခြားသောမကောင်းသောဝိညာဉ်များဟာဘာကြောင့်ယေရှုကိုတတ်ကြပါလိမ့်မည်နည်းအလွန်လွန်မဲ့မဲတဲ့ပုံပေါ်နေပါလေစဉ်းစားကြည့်ပါဖိယားသခင်ရဲ့အစီအစဉ်ထဲမှာအရာရာတိုင်းအတွက်အဓိကအချက်ကယေရှု၏တည်ခြင်းဖြစ်ခဲ့ပါတယ်တည်ခြင်းကိုအောင်နိုင်သည့်ရှင်ပြန်ထမြောက်တော်မူခြင်းတစ်ခုရရှိဖို့ရန်အတွက်တည်ဆုံးခြင်းတစ်ခုရှိခဲ့ရပါမယ်သူ၏တာဝန်ကိုမပြီးဆုံးခဲ့ပါကယေရှုသည်ဖျားရှင်စီတို့ပြန်သွားနိုင်ခဲ့မှာမဟုတ်ပါဘူးသူသာမပြန်သွားခဲ့ပါကဝိညာဉ်တော်သည်ယုံကြည်သူများအထဲမှာကိုကျင့်တရားနဲ့ဆိုင်တဲ့ချစားမှုတွေကိုလာရောက်ကင်တွေဖြစ်ရှင်းနိုင်ပါလိမ့်မယ်စာရန်နဲ့အခြားမကောင်းတဲ့ဝိညာဉ်အလုံးကလည်းယေရှုအားဤအတိုင်းသာနေခွင့်ပေးခဲ့ပါကဖျားသခင်အစီအစဉ်ဟာကြဆုံးသွားခဲ့ပါလိမ့်မယ်မကောင်းသောဝိညာဉ်များဟာစဉ်စားညံကင်းမဲ့သောသူများဟုတ်ပါသလား ကျွန်တော်ဟာအဲ့ဒီကောင်းစဉ်အကြောင်းကိုအများကြီးရေးသားခဲ့ပြီးဖြစ်ပါတယ်။အလွန်စိတ်ဝင်စားစရာကောင်းတဲ့ကောင်းစဉ်တစ်ခုဖြစ်ပါတယ်။ဓမ္မတိကျမ်းကအဲ့ဒီမိခွန်းကိုဖြစ်ဆိုပေးထားတာဖြစ်ပါတယ်။တမန်တော်ရှင်ပေါလုကလည်းပြောထားပါတယ်။ဤကဘာမတိမရှိမီငါတို့၏ဘုံအတေဖြစ်စေခြင်းကဖျားသခင်စီရင်တော်မူသောပညာနဲ့နဲ့သောအရာ၌ဟွက်ထားသောဖျားသခင်ပညာကိုငါတို့သည်ပြတ်တကြ၏ထိုပညာကိုလောကီမင်းတစုံတယောက်ကမြမသိတိလင်ဘုံကြီးတော်မူသောသခင်ကိုလောဝါကတိုင်မှာမကွတ်မြကြပြီလို့ကောရိန္သုဩဝါဒပထမစာဆောင်အခန်းကြီး2အခန်းငယ်9ကနေပြီးတော့10အထိဖော်ပြထားပါတယ်လောကီမင်းများသည်မကောင်းသောဝိညာဉ်လောကအဖွဲ့ဝင်များကိုရှင်ပေါ်လို့၏ခေါ်သည့်စကားလုံးတစ်လုံးဖြစ်ပါတယ်အဖေအခန်းကြီး3အခန်းငယ်30အဖေအဝါရစာအခန်းကြီး6အခန်းငယ်12ကောလသဲအခန်းကြီး1အခန်းငယ်16ဆိုလိုသည်မှာရိုးရှင်းပါတယ်စာရဏဆိုးများနဲ့အခြားသောပုံကန့်သူဝိညာဉ်များဟာဖျားသခင်အစီအစဉ်ကိုမသိရှိခဲ့ပါဘူးယေရှုဟာသူ၏တာသနာလုပ်ငန်းကိုအစပြုခဲ့သည့်အချိန်မှာသူတို့သည်မည်သူမည်ဝါဖြစ်ကြောင်းကိုဧကံမဟုတ်ချတိခဲ့ပါတယ်။သူတို့ဒီယေရှုကိုဖျားသားတော်နဲ့အမြင့်ဆုံးသောသူ၏သားတော်လို့ခေါ်ခဲ့ကြပါတယ်။ရှမာသက်ခရုဝင်ကျမ်းအခန်းကြီး4အခန်းငယ်1ကနေပြီးတော့17အထိရှမာသက်ခရုဝင်ကျမ်းအခန်းကြီး10အခန်းငယ်29ရှမာကုခရုဝင်ကျမ်းအခန်းကြီး10အခန်းငယ်12ကနေပြီးတော့13အထိအခန်းငယ်21ကနေပြီးတော့24အထိရှမာကုခရုဝင်ကျမ်းအခန်းကြီး3အခန်းငယ်17ရှင်လုကာခရုဝင်ကျမ်းအခန်းကြီး4အခန်းငယ်1ကနေပြီးတော့13အထိအခန်းငယ်31ကနေပြီးတော့39အထိရှင်လုကာခရုဝင်ကျမ်းအခန်းကြီး10အခန်းငယ်28ဖျားသခင်ဟာဣရုံဤင်ထဲမှာအစပြုခဲ့တဲ့မူလအစီအစဉ်အတိုင်းသူနဲ့အတူအုပ်ဆိုးရန်လူသားမျိုးနွယ်ဝင်မိသားစုတစုကိုလိုချင်ခဲ့တယ်လို့ဖော်ပြခဲ့တယ်တမဟောင်းကျမ်းဟာအလွန်ရှင်းလင်းစွာဖော်ပြထားပြီးသားဖြစ်ပါတယ်။ယေရှုသည်အဲ့ဒီအစီအစဉ်ကိုဖြစ်မြောက်လာစေရန်ဤလောက၌ရှိနေရခြင်းဖြစ်သည်ကိုစာရဏေပုံကန်သူဝိညာဉ်များကနားလည်သင့်ပါတယ်။ဒါပေမဲ့သူတို့ဟာထိုအရာအားယေရှုမည်သို့လှောက်ဆောင်မည်ဆိုတာကိုနားမလည်ခဲ့ကြပါဘူး။သူ၏ရွေချစ်ကိုတားဆီးရန်အကောင်းဆုံးသောနိလမ်းမှာသူ့ကိုတတ်ရန်ဖြစ်သည်ဟုသူတို့တွေးထင်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ထိုအရာကသူရိအစီအစဉ်ပြည့်မြောက်အောင်မြင်ဖို့တကားကိုဖွင့်ပေးရမှာတော့ချစ်ဖြစ်လာခဲ့ပါတယ်။ဖျားသခင်ဟာသူရိအစီအစဉ်ပြည့်မြောက်ဖို့ရန်အတွက်နဲ့ဆန့်ကျင်ပုံကန့်သူဝိညာဉ်များရဲ့တကူအာဏာကိုဖြစ်စီဖို့ရန်အတွက်မကောင်းသောဆန့်ကျင်ပုံကန့်တော်သူဝိညာဉ်များရဲ့လောက်ဆောင်ချက်များကိုအတုံးချခဲ့ပါတယ်ဖျားသခင်ဟာသူ၏ဝိညာဉ်ယံသူများအတွက်ဘယ်လောက်များစွာပူ၍ထစ်မြက်တယ်လဲဆိုတဲ့အကြောင်းကိုရေမုန်းပွင့်အတွက်လွယ်ကူပါတယ်သို့သောအကျံအစီမလွဲပါနဲ့ဖျားသခင်ဒီစာရဏနဲ့သူ၏နတ်ဆိုးများအားအတုံးမချတဲ့ပုံစံပေါ်စီရန်လူသားမျိုးနွယ်ထဲကိုဝင်ရောက်လာခဲ့ခြင်းမဟုတ်ပါသူဒီတင်အားသူဤမိသားစုထဲတွင်လူချင်းခဲ့သောကြောင့်၎င်းကိုလွတ်ဆောင်ခဲ့ခြင်းဖြစ်ပါတယ်။သူဟာအခြားသောအကြောင်းပြချက်ကိုမလိုအပ်ပါဘူး။အဲ့ဒီအရာအလုံးကိုလွတ်ဆောင်ခဲ့သည့်အကြောင်းရင်းကသင်ပဲဖြစ်ပါတယ်။ဒါပေမဲ့ပုံမြင်ထဲမှာနောက်ထပ်ရှိပါသေးတယ်။ယေရှုဟာဖျားသခင်ဤအစီအစဉ်ထဲမှာရှိတဲ့ကံဓာတ်ကိုလွတ်ဆောင်ခဲ့တာဖြစ်တယ်။ဖျားသခင်ရဲ့အစီအစဉ်ယခုခါဝိညာဉ်တော်ကိုကျွန်တော်တို့အနီးကကြည့်ရှုဖို့ရန်အတွက်လွတ်တည်ဆိုသည်မှာယူရှင်ပြီးအလွန်အရေးကြီးတဲ့အကြောင်းအရာအခန်းကဏ္ဍဖြစ်လာပါတယ်